နိုဝင်ဘာလတည်းကျင်းပမယ်မြမရွေးကောက်ပွဲမှာအားလုံးပါဝင်နိုင်ပြီးပွင့်လင်းမြင်သာမှုရှိမဲ့အများလက်ခံတဲ့ရွေးကောက်ပွဲဖြစ်ရေးမြမဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့နိုင်ငံတွင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာဆောင်ရွက်မှုတွေအားလုံးကိုအမေရိကန်ကအခိုင်အမာထောက်ခံကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနနိုင်ငံရေးရာဌာနအမြဲတမ်းအတွင်းဝင်ဒေးဗစ်ဟီးလ်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုပြောကြားခဲ့ပါတယ်။အင်ကာနေကသူတို့နှစ်ဦးဆွေးနွေးမှုမှာအခုလိုပြောဆိုရာဖြစ်ကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါအပြင်မြန်မာနိုင်ငံတဝန်းကပြည်ပခန့်တွေအဆုံးသတ်ပြီးရိုဟင်ဂျာဒုက္ခသည်တွေတခြားဒုက္ခသည်တွေပြည်ရင်းမှာအိုးအိမ်ဆွန့်ခွာတင်းရှောင်နေရသူတွေဘေးကင်းလုံခြုံမှုရှိရှိစန္ဒအလျောက်ဂုံတိတ်ခါနဲ့အညီဌာနေပြန်နိုင်ရေးမြန်မာအစိုးရဘက်ကဆောင်ရွက်ဖို့ကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာအမြဲတမ်းအတွင်းဝင်ဟီးလ်ကတိုက်တွန်းခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာဘက်ကလက်မခံပါဘူးဒါပေမဲ့ဌာနေပြန်ရေးဆောင်ရွက်မယ်လို့ကြေပေးထားပေမဲ့အကောင့်ထဲတော့မပေါ်သေးပါဘူးတစ်ချိန်တည်းမှာပဲမြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်စီးပွားရေးကိုယ်စားလှယ်အဖွဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးဘန်ဒါယီကော်ပိုရေးရှင်း DFC ရဲ့အမှုဆောင်ရရှိချုပ်အဒမ်ဘိုလာနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အင်ကာနီကနေပြည်တော်မှာတွေ့ဆုံဆွေးနွေးပြီးယင်းနှိမ့်ညွတ်နံမှုကိစ္စတွေဆွေးနွေးကြပါတယ်။ဘန်ဒါယီဖွံ့ဖြိုးမှုဆိုင်ရာဘန် DFC က2015ခုနှစ်ကနေ2019ခုနှစ်အတွင်းမြန်မာနိုင်ငံမှာအမေရိကန်ဒေါ်လာတန်း300ကျော်ယင်းနှိမ့်ညွတ်နံထားတယ်လို့လဲမြန်မာဆိုင်ရာအမေရိကန်သံယုံကဖော်ပြထားပါတယ်